ရှမာကုခရစ်ဝင်အခန်းကြီး1အငယ်1မှ8ဘုရားသခင်သားတော်ယေရှုခရစ်၏ဧဝံဂေလိတရား၏အစကိုဆိုပြီးအံအနာဂတ်တည်ကျမ်းစာ၌လာသည်ကားကြည့်ရှုလော့တင်သွားရာလမ်းကိုပြင်ရသောငါ၏တမန်ကိုတင့်ရှိ၌ငါစေလွတ်၏တော၌ဟစ်ကျော်သောသူ၏အတန်မှသာဝရဘုရားကြွတော်မူရာလမ်းကိုပြင်ကြလော့လန်ခီတော်ကိုဖြောင့်စေကြလော့ဟုလာသည်နှင့်အညီယောဟန်သည်တော၌ဗတ္တိဇံကိုပေးလျက်အပြစ်လွတ်ခြင်းအဖို့အလို့ငါနောင်တနှင့်ဆက်ဆိုင်သောဗတ္တိဇံတရားကိုဟောလျက်ပေါ်ထွန်း၏ယေရုရှလင်မြို့သားများမှဆ၍ယူဒပြည်သူပြည်သားအပေါင်းတို့သည်ယောဟန်ထံသို့ထွက်သွား၍မိမိတို့အပြစ်များကိုဖော်ပြလျက်ယောဒန်မြစ်၌ဗတ္တိဇံကိုခံကြ၏ယောဟန်သည်ကလောအမွေးနှင့်ရက်သောအဝတ်ကိုဝတ်လျက်ခါ၌တရေကပန်းကိုစီးလျက်ဂျိုင်းကောင်နှင့်တော၌ဖြစ်သောပြားရည်ကိုစားလျက်နေ၏ဟောချက်စကားဟူမူကားငါထက်တဆွမ်းနိုင်သောသူသည်ငါနောက်ကြွလာ၏ထိုသူ၏ခြေနှင်းတော်ကျိုးကိုမျှငုတ်၍ဖြည့်ခြင်းငါငါမထိုင်ငါသည်တင်တို့အားရှေ၌ဗတ္တိဇံကိုပေး၏ထိုသူသည်တန်ရှင်းသောဝိညာဉ်တော်၌တင်တို့ကိုဗတ္တိဇံပေးမည်ဟုဟောသည်အငယ်9မှ20ထိုအခါယေရှုသည်ဂါလိလဲပြည်နာဇရက်မြို့မှကြွလာ၍ယောဟန်လက်ဖြင့်ယော်ဒန်မြစ်၌ဗတ္တိဇံကိုခံတော်မူ၏ရေမှပေါ်ထစဉ်တွင်ကောင်းကင်ကွဲ၍ဝိညာဉ်တော်သည်ဂျိုးငှက်ကဲ့သို့ကိုယ်တော်အပေါ်၌ဆင်းသက်တော်မူသည်ကိုမြင်ရ၍တင်ကားငါနှစ်သက်မြတ်လို့ရာငါဤချက်သားပေသည်ဟုကောင်းကင်ကအတန်တော်ဖြစ်လေ၏ထိုခဏချင်းတွင်ဝိညာဉ်တော်သည်ယေရှုကိုတောသို့တွားစေတော်မူ၏အရက်40ပတ်လုံးထိုတော၌နေ၍စာရန်ဤစုံစမ်းတွေးဆောင်ခြင်းကိုခံတော်မူ၏တားရဲတို့နှင့်အတူရှိတော်မူ၏ကောင်းကင်တမန်တို့သည်လည်းလှုပ်ကြွေးကြ၏ယောဟန်သည်ထောင်ထဲသို့ရောက်သည့်နောက်ယေရှုသည်ဂါလိလဲပြည်သို့ကြွတော်မူလျှင်အချိန်ပြည့်စုံပြီးဘုရားသခင်၏နိုင်ငံတော်သည်တည်လူနီးပြီးနောင်တရကြလော့ဧဝံဂေလိတရားကိုယုံကြည်ကြလော့ဟုသောဘုရားသခင်၏နိုင်ငံတော်နှင့်ရှင်သောဧဝံဂေလိတရားကိုဟောတော်မူ၏ဂါလိလဲအိုင်နာမှာကြွတော်မူစဉ်ရှိမုန်နှင့်အန်ဒရေညီကိုနှစ်ယောက်သည်တငါဖြစ်၍အိုင်တွင်ပိုက်ခွန်ဖြန့်ချသည်ကိုမြင်တော်မူလျှင်ထိုသူတို့အားငါနောက်သို့လိုက်ကြလော့တင်တို့သည်လူကိုမြားသောတငါဖြစ်စေခြင်းကငါပြုမိဟုအမိန်တော်ရှိသောထိုသူတို့သည်ချက်ချင်းပိုက်ခွန်ကိုစွန့်ပြစ်၍နောက်တော်သို့လိုက်ကြ၏ထိုမှအနှဲငယ်လွန်ပြန်လျှင်စီဘီဒေတာယာကုပ်နှင့်ယောဟန်ကြီးကိုနှစ်ယောက်တို့သည်လှေပေါ်မှပိုက်ကွန်ပြင်းနေသည်ကိုမြင်၍ချက်ချင်းခေါ်တော်မူ၏ထိုသူတို့သည်လည်းလှေပေါ်မှရှိသောသူငှားတို့နှင့်တကွအဖစီဘီဒေကိုစွန့်ပြစ်၍နောက်တော်သို့လိုက်ကြ၏အငယ်27မှ28ကပိရနောင်မြို့သို့တွားကြလျင်ဥပုံနေ၌ကိုတော်သည်ချက်ချင်းတရားစရသို့ဝင်၍ဆုံးမဩဝါဒပေးတော်မူ၏ပရိသတ်တို့သည်လည်းဆုံးမဩဝါဒပေးတော်မူခြင်းကိုအလွန်အံ့ဩကြ၏အကြောင်းမူကားကျမ်းပြုစရာဤသူမဟုတ်အစိုးရသောသူဤသူဆုံးမဩဝါဒပေးတော်မူ၏ထိုသူတို့ဤတရားစရာ၌ညဉ့်ညူသောနတ်ဆွဲသောသူရှိ၏ဩနာဇရမြို့သားယေရှုကိုတော်သည်အကျွန်ုပ်တို့နှင့်အဘယ်သို့ဆိုင်သနည်းအကျွန်ုပ်တို့ကိုဖျက်ဆီးခြင်းငှာလာသလိုကိုယ်တော်သည်အဘယ်သူဖြစ်သည်ကိုအကျွန်ုပ်သိပါ၏။ဘုရားသခင်ဤတန်ရှင်းတော်မူသောသူဖြစ်ပါသည်ဟုဟစ်ကြော်လေ၏။ယေရှုကလည်းတိတ်ဆိတ်စွာနေလောထိုသူဤအထဲကထွက်သွားလောဟုဆုံးမတော်မူလျင်ညဉ့်ညူးသောနတ်သည်ထိုသူကိုတောက်မှစီပြီးမှကြီးသောအတန်နှင့်အော်ဟစ်၍ထွက်သွား၏။လူအပေါင်းတို့သည်မိန်မောတွေ့ဝေ၍ဤအမှုသည်အဘယ်သို့နည်းဤဆုံးမခြင်းအတိတ်သည်အဘယ်သို့နည်းညဉ့်ညူးသောနတ်တို့ကိုပင်အာနာနှင့်မှားထား၍ သူတို့သည်နားထောင်ကြသည့်တကားဟုအချင်းချင်းမေးမြန်းပြောဆိုကြ၏တည်င်းတော်သည်လည်းဂါလိလဲပြည်အရရတု၌ချက်ချင်းနှံ့ပြားကြော်စောလေ၏အငယ်29မှ34တရားစရာမှထွက်ကြလျှင်ရှိမုန်အန်ဒရေတို့အိမ်တို့ယာကုပ်ယောဟန်နှင့်တကွချက်ချင်းသွားကြ၏ရှိမုန်ဤယောက်ခမသည်ဖျားနာဆွဲ၍တုံးလုံးနေသည့်အကြောင်းကိုအလျင်မြန်လျှောက်ကြ၏ကိုရိုဒီလာ၍ထိုမိမ့်မဤလက်ကိုကင်လျက်ချီကြွတော်မူသည့်ခဏချင်းတွင်သူသည်အပြားပြောက်၍ဧည့်သည်ဝတ်ကိုပြုလေ၏နေဝင်၍ညအချိန်ရောက်လျင်မချမ်းမမာသောသူနှင့်နတ်ဆိုးဆွဲသောသူရှိသမျှတို့ကိုအထံတော်သို့ဆောင်ခဲ့၍တမျိုးလုံးသည့်တကားနာမှစုဝေးလျက်ရှိကြ၏အထူးထူးအပြားပြားသောအနာဆွဲသောသူများတို့ကိုတက်တာစေတော်မူ၏နတ်ဆိုးများတို့ကိုလည်းနှင်ထုတ်တော်မူ၏နဆိုးတို့သည်ကိုရော့ကိုတိကျသောကြောင့်စကားတခုံးကိုမျှပြောစေခြင်းကအခွင့်ပေးတော်မမူငယ်35မှ39နန်းနှင့်အချိန်မိုးမလင်းမီကိုရော့သည်ထပြီးလျင်ဒေါ်အရက်တို့ထွက်ကြွ၍ဆုတောင်းတော်မူ၏ရှီမုန်နှင့်သူ၏အပေါင်းဖော်တို့သည်လိုက်၍ရှာကြသောကိုရော့ကိုတွေ့လျင်လူအပေါင်းတို့သည်ကိုရော့ကိုရှာကြပါသည်ဟုလျှောက်ဆို၏ကိုယ်တော်ကလည်းငါသည်နိစ္စသောမြို့ရွာတို့၌တရားဟောခြင်းကတွားချကုန်ဟံထို့သောအလိုငါငါကြွလာပြီဟုမိန့်တော်မူ၍ဂါလိလဲပြည်အရရတရားစီရတို့၌တရားဟောလျက်နတ်ဆိုးတို့ကိုနှင်ထုတ်လျက်နေတော်မူ၏အငယ်40မှ45နူနာဆွဲသောသူတယောက်သည်အထံတော်သို့လာ၍ဒူးထောက်လျက်ကိုတော်အလိုရှိလျင်ကျွန်တော်ကိုတန်ရှင်းစေနိုင်တော်မူသည်ဟုတောင်းပန်လေ၏ယေရှုသည်တနာသောစိတ်ရှိသဖြင့်လက်တော်ကိုဆန့်၍ထိုသူကိုတို့လျက်ငါအလိုရှိ၏တန်ရှင်းခြင်းတို့ရောက်စေဟုမိန့်တော်မူ၏ထိုတို့မိန့်တော်မူသည့်ခဏချင်းတွင်နူနာပြောက်၍တန်ရှင်းခြင်းတို့ရောက်လေ၏ယေရှုကလည်းသင်တည်းပြုအဘယ်သူအားစကားတခွန်းကိုမျှမပြောနှင့်ယေပရဟိတ်ထံသို့တွား၍ကိုကိုပြလော့သူတို့ဘာ၌တက်တည်ဖြစ်စေခြင်းကတန်ရှင်းခြင်းတို့ရောက်တည်အတွက်မောရှိစီရင်မှထားသောပူဇော်တကားကိုဆက်လို့ဟုမြစ်သား၍ချက်ချင်းလွတ်လိုက်တော်မူ၏ထိုသူသည်ထွက်သွား၍စကားများသောအားဖြင့်ထိုအကြောင်းကိုအနှံ့ပြကြော်စောစေ၏ထိုကြောင့်ကိုရိုဒီနောက်တဖန်မြို့လဲသို့ထင်ရှားစွာမဝင်ရဘဲမြို့ပြင်တော်ရ၌သာနေတော်မူ၍အရရတို့မှအထံတော်သို့ရောက်လာကြ၏